ောက်တဲ့ဒီကစားရတာပေါ့လေဒီကလာနောက်ပိုင်းမှာဒီเจ้าသားဒါအရေးခင်းနေပေါ့လေကျွန်တော်လည်း involve ဖြစ်တော့ပါဝင်ဆောင်တဲ့ခါတော့เจ้าတနည်းခွာတော့ထုတ်ခါတာပေါ့အဲထုတ်ခါတဲ့ခါကျတော့အဲ့ဒီမှာအဲကျွန်တော်ဆရာပြတင်နာဆိုပြီးတော့အထူးဆရာပြမူလနဲ့တင်နာခေါ်တဲ့ကြောင့်ဝင်လျှောက်လိုက်တော့မူလနဲ့ဆရာပြတင်နာတက်လိုက်ပြီးတော့မူလနဲ့ဆရာလက်မှတ်ရတာပေါ့ဗျာအဲကျွန်တော်လည်းဒီဟိုကုတ်ဟောပေါ့ကမာကတွေ့ဆိုကမာကစ်စစ်တွေ့တော့ဘုံမျိုးနဲ့မှာကျွန်တော်ဆရာကျွန်မူလန်เจ้าဆရာလုပ်ပြီးတော့เจ้าပြန်ဖွင့်တဲ့ခါကျတော့เจ้าပြန်ဝင်ရတော့ကျွန်တော်လည်းဆရာပြကနှုတ်ထွက်ပြီးတော့အဲ့တော့ဆနေတဲ့ကပြောင်းလာကြောစီဝိုင်းတက်ကိုဖြစ်တော့တယ်အဲ့ဒီမှာစတုဒ္ဒနစ်က1964ရဲ့စတက်ပေါ့66ပြည့်ကတော့ပွဲပြီးတဲ့ခါကျတော့ကျွန်တော်အဲ့ကျွန်တော်ဗန်နိုင်းရဲ့အခွန်အရေးဌာနရှိပါတယ်ဗျာစီမံငွေရေးစုစည်းဌာနကမှကျွန်တော်အလုပ်တင်ရနေပြီးတော့1988 16နှစ်လောက်ပေါ့လေ1988နှစ်ဘာလာအထိ2000ညချမှုအထိဒါကျွန်တော်လုပ်ခဲ့ပါတယ်ဟုတ်ကဲ့နောက်ပိုင်းကျွန်တော်ဒါကုလသမဂ္ဂအပြောတန်းဝန်ထမ်းဘဝနဲ့ကျွန်တော်အဲဆုံးဆုံးအင်္ဂလိပ်မှာနှစ်နှစ် development planner ပေါ့လေအိန္ဒိယမှာကျွန်တော် research economy နဲ့ asia pacific project တခုမှာတစ်နှစ်ပေါ့နောက်မလာဝီမှာကျွန်တော် poverty alleviation program နဲ့3နှစ်နောက်တခါကျွန်တော်အမေရိကန်မှာနယူးယောက်မှာဒီ3လခွဲလောက်ကျွန်တော် doctorate thesis ကို prepare လုပ်ခဲ့မှာအဝေးတင်လုပ်တဲ့ခါမှာအင်္ဂလန်နဲ့တွားပြီးတော့ပြင်ဆင်တာ3လခွဲပေါ့နောက်အဲဘော့ဆွာနိုင်ငံမှာ6နှစ်ပေါ့ဗျာsocial economic implication HIV ကနေပြီးကျွန်တော်ဒီ planner ဖြစ်ကျွန်တော်အိမ်မှာ6နှစ်လုပ်ခဲ့တော့2003ကပြန်လာတဲ့ခါကျတော့ကျွန်တော်ဟိုဒီကုမ္ပဏီတစ်ခုထောင်ပြီးတော့ဒီဟောလုပ်တာပေါ့ဗျာဟိုညာပြင်ကုလသမဂ္ဂအဖွဲ့အစည်းနဲ့ certain consultant လုပ်ပါတယ်ဒီနောက်တစ်ခါ survey တွေလည်းလုပ်ပါတယ်တော့ war vision တော့စသည်ဖြင့်ပေါ့ဗျာအဲ့ဒါကျွန်တော်လင်းနေရောပြီးတော့ဒီ party ကို join လုပ်တဲ့ခါကျတော့ပါတီမှာကျွန်တော်ဖလန်ဒါမြို့နယ်ဒါအစင်းဆုံးမြို့နယ်လူ့ရေးအများဆုံးမြို့နယ်မှာပါတီဥဆုံးဖွဲ့ပါတယ်။နောက်ညီလာခံကြီးမားရေးကော်မရှင်လည်းဥက္ကဋ္ဌနဲ့လုပ်ခဲ့ရတယ်နော်။ပါတီညီလာခံလုပ်တဲ့အခါကျွန်တော်ဒါမြို့နယ်ပါတီဥက္ကဋ္ဌဖြစ်ပြီးတော့ဒါနောက်တစ်ခါအရွေးကောက်ပွဲမှာကျွန်တော်အရွေးခံတော့ပြည်သူ့လွတ်တော်နဲ့အရင်တော့ပါတီဘုံမှာလည်းကျွန်တော်စီဝဲကော်မတီဖွဲ့ကျွန်တော်ဖွဲ့ဝင်ဖြစ်ကျွန်တော်အဲ့နှစ်တော့လေဒီရေကန်အထိပေါ့
ဟုတ်ကဲ့ပါ
ပေါ့ဆောင်ခဲ့ရမှာဟုတ်ကဲ့
ဟုတ်ကဲ့ပါဒီဖွံ့ဖြိုးတဲ့နိုင်ငံတွေမှာဒီစည်းရဲမွေးတွေကိုပျောက်ရင်းနေတယ်ဆရာပါဝင်ဆောင်ရွက်ခဲ့ဘူးလေပြီးတော့ဆရာသူတွေတနာရတယ်လုပ်ခုတယ်ပေါ့နော်ဆိုတော့ဆရာရဲ့ဒီအတွေ့အကြုံကမြန်မာနိုင်ငံစည်းရဲမွေးတွေမှုပျောက်ရင်းမှာလည်းအထောက်အကူဖြစ်နေတယ်လို့ကျွန်မယူဆပါတယ်ရှင
်ဟုတ်ပါတယ်ခင်ဗျအဲစည်းရဲမွေးတွေတိုက်ဖြစ်ရေးကတော့ဒါ cross fighter ပေါ့လေဂန္ဓာပေါင်းစုံနဲ့ဝင်းကြပေါင်းစုံနဲ့တက်ဆိုင်တာပေါ့လေကျွန်တော်ခုဒါဒီကုန်သွယ်ရေးဒီမှာလုတ်တဲ့ခါကျဒါလည်း trade ကလည်းဒီဆေးမွေးတိုက်ပြေးမှာအဓိကကြတဲ့အစိပ်ပိုင်းတရဖြစ်တော့ဒါလည်းဟိုအင်မတန်ထိရောက်တဲ့ဝန်ကြီးဌာနအဖြစ်ပါဝင်ဆောင်ရွက်မှာပေါ့ဆောင်ရွက်မှာပေါ့လေ
ဟုတ်ကဲ့ပါစီးပွားကူသန်းဝန်ကြီးဌာနအနေနဲ့ပေါ့နော်ကျွန်မနားလည်တယ်လို့ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့စီးပွားရေးရာကိစ္စတွေမှာထိတဲ့ဝန်ဝင်ဆောင်ရွက်ရမယ်ပြီးတော့ကူသန်းရဝင်ရေးမှာလည်းနိုင်ငံတကာနဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်တာတွေလည်းရှိမှာပေါ့နော်အဲ့တော့ဆရာဒီကုသန်းဒီစီဝါကုသန်းဝင်ကြီးကြောက်အနေနဲ့ဖြစ်လာတယ်တာဝန်ယူရတော့မယ်ဆိုလို့ရှိရင်ဘာဝင်များဦးစားပေးပြီးဆောင်ရွက်ချင်ပါလိမ့်ရှင
်ဦးစားပေးတာကျွန်တော်တို့သူ့မျိုးတော့ရှိတာပဲတမျိုးတော့လောလောဆယ်တော့ကျွန်တော်ပြည်တွင်းဒါကုန်စည်ကုသန်းရောင်းဝယ်ပေါ့ဒီမှာဒီနေ့ဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းထူးထူးလည်းသမားပေါ့အသေးစားဆက်မှုလုပ်ငန်းများပါဗျာသူကထုတ်လုပ်ရှင်သူ့မှာတင့်တော်တဲ့ဈေးနှုန်းတော့ရမှာပေါ့လေတစ်ဖက်ကဒါဝေါ်တစ်ခါကျွန်တော်တို့က end point အနေနဲ့ကြည့်မယ်ဆိုရင်စားသုံးသူကလည်းအဲ့တင့်တော်တဲ့ဈေးနှုန်းပေးရမှာလေပုံကုန်ကြတော့လေအဲ့တင့်တော်တဲ့ဈေးနှုန်းနဲ့ပေးရမှာပေါ့ဒီမှာကြည့်ရတာကဘာဖြစ်လို့ဆိုတော့ funky price ဆိုတော့ဒီတောင်တန်းဘားတွေထုတ်တဲ့ဈေးနဲ့တက်ကစားသုံးဈေးကအင်မတန်ကွာဟနေ40 50 60လောက်ကွာတဲ့ခါကြတော့သဘောကတော့ထုတ်လို့သူလက်သမားတောင်တန်းဘားရဲ့ဈေးနှုန်းကအင်မတန်နှိမ့်ပြီးတော့စားသုံးကပုံများနေကြဒီကြားထဲမှာဒီ trade ပေါ့လေဖြန့်ချီဆိုတဲ့ခါကြတော့ဒီမှာက supply chain ပေါ့ဖြန့်ချီအပိုင်းမှာဘာလို့ဆိုတော့ချောမှုမရှိဘူးပေါ့ဗျာဒါပေါ်ကျွန်တော်တို့က trade route ပေါ့ဗျာဒီ
ကိုနေလမ်း
ဒီပို့ဆောင်အဓိကဒီပို့ဆောင်လည်းပါတယ်လို့အခြားအရဆက်သွေးအခြားအရာတွေလည်းပါတယ်ပေါ့ဗျာဒီတမှာပြည်နယ်ဘီမဆိုတော့ဖြန့်ချီမှုတွေဒါလည်းပါတယ်ပေါ့ဒါပေါ်ကျွန်တော်တို့ကထုတ်လုပ်သူနဲ့စားသုံးသူကြားထဲမှာကျွန်တော်တို့ကတင့်တင့်မြတ်တဲ့ရအောင်ကျွန်တော်တို့ကဒီ supply chain နေတာတွေကပြည်ပင်ပြောင်းလဲရမှာပဲလမ်းမဆက်သွေးကောင်းမှုတို့အတားအဆီးတို့မလိုအပ်တော့ဥပဒေတို့ဒါကပြည်တွင်းမှာရှိတာပေါ့လေနောက်တစ်ခုကလည်းကျွန်တော်တို့က ပြည်ပနဲ့ဆက်ဆံမဲ့ခါကြတော့လေပြည်တွင်းကလည်းသိတယ်ယနေ့ထိသဘာဝအခြေခံမှာထုတ်တဲ့ပစ္စည်းတွေပို့ကောင်ကပို့နေရတဲ့ခါကြတော့ဒါလည်းအတက်ကြရှိတယ်ပေါ့နောက်တစ်ခုလည်းကျွန်တော်တို့ကဒီကုံသွဲရေးတို့တွေမှာလည်းနိုင်ငံတနိုင်ငံနှစ်နိုင်ငံပေါ်မှာလုံးဝမိကိုနေတဲ့သဘောဖြစ်တယ်အဲ့တော့ကျွန်တော်ကတိုင်းပြည်ပေါ်လင်းလာတဲ့ခါတော့ကြည်ကြည်ပြတ်ပြတ်ဈေးကွက်ကိုဖြန့်ပြီးတော့အခြားနိုင်ငံတွေနဲ့ကြည်ကြည်ပြတ်ပြတ်ကုလူဆက်ဆံမှုကလည်းအဓိကပြဿနာဖြစ်တော့
ဟုတ်ကဲ့ပါအခုဟိုပြီးခဲ့တဲ့မနေ့ကတုန်းကတမရာကြီးဦးထင်ကျော်ပြောထားတဲ့မင်ကုန်းနဲ့မှလည်းဒီဈေးကွက်စီဝါရေးစနစ်ကိုပြည်ပြည်ပြင်းပြင်းအကောင့်ထဲပို့ဖို့ဆိုတာပါပါတယ
်ဟုတ်ကဲ့
နောက်ပြီးတော့ဒီဒေသတွင်းနိုင်ငံတွေပေါ့နော်ဒီအာဆီယံနိုင်ငံတွေအထူးသဖြင့်အိန္ဒိယနိုင်ငံတွေနဲ့စီဝါရေးကူးစမ်းရောင်းဝယ်မှုကလည်းဒီနိုင်ငံတွေအများကြီးအရေးကြီးပါတယ်အဲ့တော့ဒီအိန္ဒိယနိုင်ငံတွေနဲ့ဒီစီဝါရေးမူဝါဒပေါ့နော်ဆရာဘယ်လိုများစဉ်းစားထားပါလဲရှင်ဆက်ဆံမှုလေ
အဲဆက်ဆံတာတော့ခုကျွန်တော်တို့ဒီပုံလင်းမြင်သားမရှိတယ်ကျွန်တော်တို့လည်းဒီဟာဒီအတိုင်းပဲလေလူတို့ကအများဆုံးမြန်လင်းချင်းနဲ့ကျွန်တော်တို့ရွေးချယ်လိုက်တဲ့အခါကျတော့တော်တော်လေးကိုပဲပတ်ဝန်းကျင်နိုင်ငံတွေကဆက်ဆံမှုဟာပုံမပွင့်လာမဲ့သဘောရှိပါတယ်ဟိုတုန်းကလည်းဆက်ဆံခဲ့ပါတယ်သို့တော်ဟိုတုန်းကတော့အချိန်ကြီးအကန့်တကြီးရှိတယ်အဲသူတို့ကကျွန်တော်တို့ဘက်ကလည်းအကန့်တကြီးရှိတယ်ဥပမာဆိုရင်ကျွန်တော်တို့ဤပညာကျွမ်းကျင်မှုငွေရေးကြေးရေးဆိုတဲ့အကန့်တကြီးရဲ့အခါကျွန်တော်တို့အနေနဲ့ဒီနိုင်ငံတကာကိုထိုးပေါက်နေမှာကျွန်တော်တို့အားနေချင်ရှိပါတယ်ဗျအဲ့တော့ခုတော့ကျွန်တော်တို့ကပွင့်လင်းလာတဲ့အခါကျတော့နိုင်ငံတကာလည်းဗမာဒီကိုပြည်တွေကိုဝင်လာတာရှိတယ်အဲကိုကလည်းသူတို့ဝင်လာတာကများနေတာပေါ့ဗျအဲကျွန်တော်တို့ကဒီဝင်ရောက်ထိုးပေါက်ဆိုတော့လည်းဒါနိုင်ငံတကာအဖွဲ့အစည်းတွေအကူအညီ WTO တို့စပြင်သူတို့ဖွဲ့စည်းတွေနောက်ပြီးကဂျပန်တို့ကိုရီးယားတို့ဆိုတော့သူတို့နင်းပညာတွေပေးနေတာရှိပါတယ်နောက်အိန္ဒိယတို့လည်းဒါဟိုတုန်းနဲ့အစင်လာဆက်ဆံနေကြတော့ဒါကိုကျွန်တော်တို့ကတစ်ဖက်ကလည်းဒါအစိုးရအဖွဲ့အစည်းချင်းဆက်ဆံတစ်ဖက်ကလည်းခုနလုပ်ငန်းရှင်ချင်းချင်းဘုံဘုံဆက်ဆံအောင်ဆိုရင်ဘာပဲဖြစ်ဖြစ်ကျွန်တော်တို့တွေကဒီထိုးပေါက်နိုင်မှုတော့အစတင်လုပ်နိုင်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်